ာနိုင်ငံအပြောင်းအလဲအတွက်ကိုအရေးကြီးတဲ့2015ရွေးကောက်ပွဲသတင်းအချက်အလက်တွေကိုမြန်မာပြည်သူတွေအသုံးများကြတဲ့ Facebook လိုလူမှုကွန်ရက်တွေပေါ်မှာတော်တော်လေးချေချေပြန့်ပြန့်တွေ့နေရပါတယ်။အနေနဲ့အရရက်ကရွေးကောက်ပွဲအခြေအနေတွေအထူးသဖြင့်မဲရီအတွက်တဲ့အခြေအနေတွေကိုသတင်းတော့တွေရွေးကောက်ပွဲစောင့်ကြည့်နေကြသူတွေကမြန်မြန်ဆန်ဆန်အချိန်နဲ့တပြေးညီနီးပါလူမှုကွန်ရက်တွေပေါ်မှာတင်ပြကြတာကိုမြင်ရပါတယ်။အဲ့လိုသိရမြင်ရတာကြောင့်ရွေးကောက်ပွဲနောက်ဆုံးအခြေအနေတွေသိနိုင်ဖို့ Facebook လိုလူမှုကွန်ရက်တွေကိုအားထားကြသူတွေထဲမှာစင်ကာပူနိုင်ငံမှာအလုပ်လုပ်နေတဲ့ IT ပညာရှင်ကိုလင်းလည်းပါပါတယ
်။ရွေးကောက်ပွဲတစ်ချက်လုံးမလုပ်ခင်ရောရွေးကောက်ပွဲလုပ်ပြီးတဲ့ရလဒ်တွေရောကျွန်တော်ဒီ social media Facebook ကိုပဲကျွန်တော်တို့အားကိုးအားထားပြုရပါတယ်။နောက်ပြီးတော့ဒီတငယ်ချင်းတွေကလည်းဒါတစ်ဆင့်ဒီဖြန့်ဝေတဲ့နေရာတွေဒီတင်းတွေနောက် up to date တွေအဲ့ဒါတွေကလည်းဒီ social media ဖြစ်တဲ့ဒီ Facebook ကိုပဲကျွန်တော်အားကိုးရပါတယ်။နောက်ဆုံးအနေနဲ့ဒီမဲရလက်တီဆိုလို့ရှိရင်မဲယုံတီယုံယုံစီကနေပြီးတော့ဒီရတဲ့မဲရစတဲ့ရာဆိုပြည်တွင်းမှာရှိတဲ့သတင်းထောက်တွေကသူတို့ဆိုရှယ်မီဒီယာ Facebook မှာသူတို့တင်တဲ့အတွက်ကျွန်တော်တို့ဒီမှာအချိန်နဲ့မျှသိရပါတယ်တော်တော်ကြီးကိုဒီဟာအရေးပါပါတယ်ဆိုရှယ်မီဒီယာ Facebook ကတော့
ရွေးကောက်ပွဲကိုလေးလာစောင့်ကြည့်နေကြတဲ့အဖွဲ့အစည်းတွေအတွက်ဆိုရင်လေလူမှုကွန်ရက်တွေပေါ်ကရွေးကောက်ပွဲနဲ့ပတ်သက်တဲ့ရှင်းတာဖော်ပြချက်တွေကအထောက်အကူဖြစ်တယ်လို့ဆိုကြပါတယ်ပွင့်လင်းမှုရှိဖို့အတွက်အင်မတန်မှအသုံးဝင်တယ်လို့လွတ်လပ်ပြီးမျှတသောရွေးကောက်ပွဲစောင့်ကြည့်ရေးကွန်ရက်မြန်ဖရော်ကမဆင်မာဦးကမြင်ပါတယ်
။ကျွန်တော်တို့ရွေးကောက်ပွဲဖြစ်စဉ်ပေါ့နော်ဒီအစ်တန်တိုင်းအစ်တန်တိုင်းမှာပွင့်လင်းမြင်ပါမှုဆိုတာကိုကျွန်တော်တို့အထင်ကြီးရှိတာတွေ့ရတယ်။အဲ့လိုမျိုးကြီးညာလိုက်တဲ့ဟာတွေအကုန်လုံးသတင်းချက်လက် update တွေအကုန်လုံးကိုဒီသတင်းမီဒီယာတွေရဲ့နောက်ပြီးဒီ social media Facebook ပေါ်မှာတင်လိုက်ခြင်းအပြင်ကျွန်တော်တို့လည်းချက်ချင်းဒီ information တွေကိုအားလုံးကချက်ချင်းတန်းပြီးတယ်တန်းပြီးတဲ့အခါကျတော့တစ်ခါမှဒီဟာနဲ့ဆိုင်တဲ့တောင်းဝန်ယူတဲ့သူတောင်းဝန်ခံတဲ့သူကလည်းဒီ research ကြီးကဒီလူတို့အားလုံးကိုတစ်ခါအတွင်းထဲမှာပုံမှန်ရောက်သွားပြီဆိုတဲ့အခါကျတော့သူတို့အမြင်နဲ့လည်းဒီအပေါ်မှာပေါ့နော်ဒီမကောင်းတဲ့စိတ်နဲ့ကြက်စီတာမျိုးပေါ့နော်ဒီ research နဲ့ပတ်သက်ပြီးတော့သူတို့လှုပ်ဖို့အတွက်ယော့နေပြီးဖြစ်သွားမယ်လို့ကျွန်တော်တို့အနေနဲ့ထင်တယ်ပေါ့နော်
မားလိုမျိုးဒီရွေးကောက်ပွဲလေးလာဆောင်ကျူတီတို့အနေနဲ့ပေါ့နော်အခုလိုမျိုးဒီလူမှုကွန်ရက်တွေပေါ်မှာပြောနေကြတဲ့တည်င်းအချက်အလက်တွေကိုဘယ်လောက်ထိအလေးထားပါလဲရှင
်အများကြီးအလေးထားတယ်လို့ပြောလို့ရတာပေါ့နော်လူမှုကွန်ရက်လို့ပြောမှန်ဆိုလို့ရှိရင်တချို့ကတော့ website စာမျက်နှာတွေလည်းရှိတယ်နောက်ပြီးတော့ခါကျတော့ဒီ social media တဲမှာ Facebook ပေါ့နော်ဒီ social နဲ့ဆိုင်တဲ့ဟာသုံးတာတွေလည်းရှိရပေါ့ဆိုတော့ဒါကအများကြီးကျွန်တော်တို့အသုံးဝင်တယ်အထူးသဖြင့်ဒီတချို့ကျတော့ဒီ website ကနေပြီးတော့မှ internet media နဲ့ပေါ်ပြရတာဟာဆိုလို့ရှိရင်တော့ပို့ပြီးတော့ strong ဖြစ်တာပေါ့အမဲ Facebook တို့ပါတော့မှထော်ပြတဲ့တင်အချက်လက်ဆိုလို့ရှိရင်လည်းသူရဲ့ source ပေါ့နော်အမြင်နဲ့တင်တဲ့တင်ဒါပေမဲ့သူရဲ့ background ကိုကြည့်ပြီးတော့မှကျွန်တော်တို့ကျွန်တော်ကြီးလက်ခံလို့ရတဲ့ဟာဆိုလို့ရှိရင်ကျွန်တော်တို့လက်ခံတယ်အဲ့ဒီတင်အချက်လက်တွေကိုကျွန်တော်တို့အတည်ပြုပြီးတော့ယူတယ်ပေါ့နော်ဟုတ်
အထူးသဖြင့်ဒီလူမှုကွန်ရက်တွေပေါ်မှာမဲရလက်တွေတင်ကြတဲ့နေရာမှာအဲ့ဒီဂိမ်းကနန်းတွေနဲ့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကတရားဝင်ထုတ်ပြန်တဲ့ရလက်တွေဘလောက်ကွာခြားမှုရှိသလဲလို့မဲပေးစုအဖွဲ့က software developer ကိုရဲလင်းအောင်ကိုလည်းမေးကြည့်ပါရယ်မဲပေးစုအဖွဲ့ကတော့ဒီ2015ရွေးကောက်ပွဲမှာ IT ပညာကိုအသုံးပြုပြီးတော့ရွေးကောက်ပွဲပညာပေးမှုတွေသတင်းအချက်အလက်တွေကိုစည်ရင်းပြုစုမျှဝေနေတဲ့ IT ကျွမ်းကျင်သူတွေစုစည်းထားတဲ့အဖွဲ့ဖြစ်ပါရယ
်တော်များများတော့တူကြပါရယ်ခင်ဗျာကျွန်တော်တို့ကိုယ်တိုင်လည်းပေါ့နော်ဒီ Twitter တို့ Facebook တို့ပေါ်မှာအဲ့တော့လူများအနေနဲ့ reset တွေပါရောင်းကြည့်ရရှိရဲ့နောက်တစ်ပတ်ဒီ PDF လာတဲ့ UEC ရဲ့ reset တွေကိုတင်ပေးနေတဲ့အဖွဲ့လေးရှိရဲ့အဲ့ဒါကျွန်တော်တို့ကိုယ်ရင်ကြည့်နေရရှိရဲ့ဆိုတော့တော်များများတော့တူပါရခင်ဗျာစောင့်ကြည့်နေလာတဲ့အဖွဲ့တွေပါရတယ်အဲ့လိုတင်ရဆိုတော့ပို့ပြီးတော့ကြိုးရှိပါခင်ဗျာပို့ပြီးတော့ transparent ရှိရလို့မြင်ပါခင်ဗျာ
ဒါကတော့ကောင်းတဲ့အပိုင်းပေါ့နော်တစ်ချိန်တည်းမှာရမြင်ရတာကဒီလူမှုကွန်ရက်တွေပေါ်မှာပဲဟိုဆိုးကျိုးရောက်စေတဲ့အရေးသားတွေအခုတချို့တွေးနေရတယ်နောက်ဝင်ရွေးတဲ့သူတွေပေါ်တိုက်ခိုက်တာတို့နောက်ဟိုအကြောင်းခံလို့မှုမရှိပဲပဲနော်ဟိုနာမည်တာပြီးဆွဲတာတွေနောက်တစ်ခုခုဟိုအကျိုးစီးပွားထိခိုက်အောင်လို့ဆော်ဩတာတွေလည်းတွေးနေရတယ်ဆိုတော့အဲ့ဒါမျိုးတွေကိုရောဘယ်လောက်ထိဒါတွေကိုဟိုကာကွယ်သင့်တယ်လဲဒါတွေကိုထိန်းနိုင်အောင်လို့ဘယ်လိုမျိုးစူးစမ်းပြီးလုပ်ပါလဲရှင
်ခုနပြောခဲ့သဘောတော့ဒီ charity hate speech ပေါ့နော်အခုဒီ election နဲ့ပတ်သက်ပြီးတော့လည်းကျွန်တော်တို့တွေ့ရဲ့တရားရောက်ကနေပြီးရည်ရွယ်ချက်ရှိရှိဖြန့်လာမျိုးလည်းရှိရမြတ်အဓိကဒီ online မှာကြတော့နည်းနည်းပြောခါတာကြတော့ဒီတရားရောက်ကနေပြီးတော့ပြောရဲ့အခါမှာနောက်တစ်ယောက်ကနေပြီးရုံလိုက်ကြအများပေါ့နော်အဲ့ဒါမျိုးကိုချင်းချင်းကြည့်ပြီးမှအဲ့လိုမျိုးယုံကြဖို့တော့ကျွန်တော်တို့အကြံပေးလိုပါတယ်ဒါပေမဲ့ကျွန်တော်တို့ကိုယ်တိုင်လည်းအဲ့လိုတစ်ခါပြင်မာတာမျိုးမျိုးကြုံရရှိပါတယ်ခင်ဗ
ျပြောရမယ်ဆိုရင်အခုအချိန်ဟာဒီမြန်မာနိုင်ငံအတွက်ပေါ့နော်အရေးကြီးတဲ့အချိန်ဖြစ်နေတယ်ပေါ့လေနော်ဆိုတော့အတင်းဆောင်ဟိုမဖြစ်ဖို့တိတ်အရေးကြီးတယ်အဲ့လိုမျိုးအခြေအနေမျိုးမှာဒီလူမှုကွန်ရက်သုံးတဲ့သူတွေအထူးတတိထားတဲ့ကိစ္စတွေကိုလည်းဘယ်လိုလို့အကြံပေးချင်ပါလဲရှင
်အဓိကတော့ဗောနော်လူတို့ကဗောနော်ဒီဟာကိုအာရုံစိုက်နေချိန်မှာဗောနော်အဲ့ဒီဟာကိုအကျိုးမြတ်ထုတ်ပြရလူတွေလည်းရှိတယ်ခင်ဗျအဲ့လိုမျိုးတွေရှိတဲ့ဟာမျိုးဆိုရင်တော့ကျွန်တော်အကုန်လုံးဝိုင်းပြီးတော့ဗောနော် confirm လုပ်တာ verify လုပ်တာမျိုးတွေလုပ်တင်ပါခင်ဗျ ရန်ကပြောရဲဆိုရင်အဲချက်ချင်းအတင်းရောင်းလိုက်တာမျိုးတဲ့ဆိုင်ပါတော့ကိုအတိနဲ့ပါလားမို့ကိုတကယ်ယုံကြည်တဲ့လူနဲ့ပါနဲ့အဲ့လိုမျိုးနဲ့ကွန်ဖန်လုပ်တဲ့ဟာမျိုးမှလည်းပို့ပြီးတော့ကောင်းပါတယ်ခင်ဗျ။
သုံးတဲ့သူတွေအနေနဲ့အဓိကသိထားမှာတော့ဒီ account ကဒီသူ့ရဲ့ profile ကိုပေါ်ပြသလားဆိုတာကျွန်တော်တို့စစ်စစ်ဖို့လိုတယ်။ကျွန်တော်တို့နိုင်ငံမှာဆိုလို့ရှိရင်ဒီ social media နဲ့ပတ်သက်ပြီးတော့မှသူ့ရဲ့ source တွေပါရောတိတ်တိတ်မထားဘူးတင်းဆိုရင် bios တွေယုံလိုက်တဲ့အနေထားရှိနေတဲ့ဆိုတော့ကတော့ကျွန်တော်တို့အားလုံးပေါ့နော် Facebook တွေပါရေးတုံးတဲ့ခါမှာဆိုလို့ရှိရင်ဘသူတင်တာလဲဒီလူကဘယ် background ရှိတယ်လဲဘာရဲ့အနေနဲ့တင်တတ်လေးရှိလဲဒါတွေကိုကျွန်တော်တို့တေချာလေ့လာပြီးတော့မှအဲ့ဒီနောက်ခံသမိုင်းတွေကိုကြည့်ပြီးမှဒီသူတို့တင်တဲ့အရင်းမြစ်တွေကိုခိုင်လုံလားမခိုင်လုံလားဆိုတော့ကျွန်တော်တို့တေတေချာချာတုံးသက်ဖို့လိုတယ်ဒီပြောတိုင်းယုံတာမျိုးတင်လိုက်တိုင်းကိုအကုန်မဲ့ပြီးတော့ဒီလိုက်ပြောတာမျိုးလုပ်ဖို့အရင်အရေးကြီးတယ်လို့ထင်ပါတယ်ရှင့်
ကျွန်တော်အကြံဉာဏ်ပေးချင်တာတော့ဒီတကယ်ယုံကြည်လို့ရလောက်မဲ့အတင်းဆိုးစခုပဲလက်ခံကြပါတကယ်လို့ကြောက်ရတဲ့ခုရကခုနကလို့အရန်ကိုယုံကြည်မကြရင်တော့ခုနကလို့ကျွန်တော်တို့ဒီခုနယုံကြည်မကြတဲ့အတင်းတွေပါတယ်ရှယ်ရတဲ့ခါကျတော့တခြားလူတွေပါမှားယွင်းတဲ့ယုံကြည်မှုတွေဖြစ်ပေါ်လာတဲ့ခါကျတော့ယုံကြည်လာတဲ့အတင်းခုနလို့တငယ်ချင်းတော်လကောင်းနောက်ပြီးမိတ်ဆွေတော်လကောင်းသူတို့ရဲ့ပြောရဲဆိုတဲ့ဟာတော့ပဲကျွန်တော်တို့ယုံကြည်တင်ပါတခြားမလိုလားတဲ့လူတွေနောက်မြောင်ကြီးတောင်မရှိတဲ့တည်င်းနေအဲ့ဒါကတော့မ share တင်ပါဘူ
းစင်ကာပူမှာအလုပ်လုပ်နေတဲ့ IT ပညာရှင်ကိုလင်းရွေးကောက်ပွဲလေ့လာဆောင်ရှိနေတဲ့မြန်ဖရကိုရက်ကမတ်ဆန်မဦးနဲ့ရွေးကောက်ပွဲဆိုင်ရာအချက်အလက်တွေစူးစီးမျှဝေနေတဲ့မဲပေးစုအဖွဲ့က software engineer ကိုရဲလင်းအောင်တို့ပြောသွားကြတဲ့အတိုင်းဆိုရင်တော့2015မြန်မာနိုင်ငံရွေးကောက်ပွဲမှာလူမှုကွန်ရက်တွေရဲ့အရေးပါမှုကိုညှင်းဆန်လို့မရနိုင်ပါဘူးတစ်ချိန်တည်းမှာပဲကောင်းကျိုးကနေဆိုးကျိုးမဖြစ်အောင်လို့တုံးနိုင်ကြဖို့အရေးကြီးတယ်ဆိုတာကိုလည်းမိမောင်းထိုးပြနေပါတယ်ရှင်။